ထိုင်းနိုင်ငံဒုက္ခသည်စခန်းတွေကနေဒီတစ်ခေါက်မှာတတိယအထုပ်အနေနဲ့မြန်မာဒုက္ခသည်900လောက်ပြန်လာမဲ့တဲမှာကရင်ဒုက္ခသည်များကော်မတီ KRC ရဲ့လက်အောက်ကမဲလာနဲ့နိုဘိုအပါအဝင်စခန်း၄ခုကဒုက္ခသည်တွေပါဝင်တယ်လို့သိရကြောင်း KRC ဘက်ကပြောပါတယ်။ဒီနေ့မှာမဲလာဒုက္ခသည်စခန်းကဒုက္ခသည်100ကျော်ပြန်သွားတယ်လို့သိရကြောင်းကရင်ဒုက္ခသည်များကော်မတီ KRC ဥက္ကဋ္ဌဆရာရောဘတ်ထွေးက RFA ကိုပြောပါရယ
်သူကျွန်တော်တို့အောက်မှာရှိတဲ့စခန်း၄ခုတော့ပါတယ်ဒါကျွန်တော်သိသလားပါတော့ဒီနေ့ဆိုရင်ဆင်းသွားလာတော့လူက130ကျော်တယ်ဒါတော့ပဲကြားရတယ်ဒါကကျွန်တော်တို့နဲ့လာစခန်းတစ်ပါထွက်တဲ့လူတွေပဲနော
်ဒီတစ်ခါမြန်မာပြည်ပြောင်းမဲ့900ထဲမှာအဲ့ဒီစခန်း၄ခုကအရေအတွက်ဘယ်လောက်ပါတယ်လဲဆိုတာအတိအကျမသိရသေးကြောင်းပြန်မဲ့သူတွေအနေနဲ့ဘာကြောင့်ပြန်ကြသလဲ UNHCR ဘက်မှဘာတွေတွားရောက်တင်ပြကြသလဲဆိုတာမသိရှိရကြောင်းလဲဆရာရောဘတ်ထွေးကပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံဒုက္ခသည်စခန်းတွေကနေမြန်မာပြည်ကိုပြန်လာတဲ့ဒုက္ခသည်တွေထဲမှာဒီတစ်ချိန်ကအရေအတွက်အများဆုံးဖြစ်ကြောင်းလဲဆရာရောဘတ်ထွေးကပြောပါတယ် UNHCR အနေနဲ့မြန်မာအစိုးရနဲ့ထိုင်းအစိုးရတို့ရဲ့ဆောင်ရွက်ချက်တွေကိုကူညီပံ့ပိုးပေးရတာဖြစ်ကြောင်း UNHCR ရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူ Miss Offie McDonald က RFA ကိုပြောပါတယ
် UNHCRWe supported the government of Myanmar and also the government of Thailand to process this group.
UNHCR အနေနဲ့မြန်မာအစိုးရနဲ့ထိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုကူညီပံ့ပိုးပေးတာဖြစ်ကြောင်း UNHCR အနေနဲ့မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေစီကိုအဖွဲ့တွေဆင်လွတ်ပြီးကွင်းစင်လေးလာခိုင်းတာရှိသလိုနောက်တစ်ဖွဲ့ကလည်းထိုင်းနိုင်ငံကဒုက္ခသည်စခန်းတွေစီဆင်းလွတ်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခိုင်းကြောင်းမြန်မာဘက်ကရတဲ့အခြေအနေတွေကိုအဲ့ဒီဒုက္ခသည်တွေကိုပြန်ပြောပြပြီးတကယ်ပြန်ကျင်တာဟုတ်မဟုတ်မေးမြန်းကြောင်းတကယ်ပြန်ကျင်ပြီဆိုမှမြန်မာအစိုးရဘက်ကအာမခံချက်ရပြီဆိုတာနဲ့သူတို့ကိုပြန်ဖို့အတွက်စီစဉ်ပေးတာဖြစ်ကြောင်းပြောသွားတာပါဒါပြင်ဒုက္ခသည်စခန်းတွေမှာ UNHCR ဘက်ကရုံးဖွင့်ပြီးဒုက္ခသည်တွေကိုနေရပြန်ဖို့စီရင်ပြောဆိုနေတာတွေရှိရဆိုပြီးလဲဝေဖန်မှုတွေရှိနေပါတယ်ဒီဝေဖန်မှုတွေနဲ့ပတ်သက်ပြီး Miss Offie McDonald ကအခုလိုတုံ့ပြန်လိုက်ပါတယ
် And actually as UNHCR we don't promote return at this time. We are certainly working to try to improve the situation in the southeast.
UNHCR အနေနဲ့ဒုက္ခသည်တွေနေရပြန်လာရေးကိစ္စကိုနှိုးဆော်တာတိုက်တွန်းတာမျိုးတွေမရှိကြောင်းထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒုက္ခသည်တွေအများစုဟာမြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကဖြစ်ကြောင်းအဲဒါကြောင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသဖွံ့ဖြိုးရေးတည်ငြိမ်ရေးဘဝရည်တည်ဖို့အတမွေးဝမ်းကြောင်းတွေလုပ်နိုင်ဖို့စတဲ့ကိစ္စတွေကိုသာ UNHCR အနေနဲ့ဦးစားပေးဆောင်ရွက်နေတာဖြစ်ကြောင်းပြောသွားတာပါဒီ၃ရက်အတွင်းဒုက္ခသည်900ကိုပြန်လည်လက်ခံသွားမှာဖြစ်ကြောင်းကရင်ပြည်နယ်အစိုးရအဖွဲ့ဗမာတိုင်းသားရေးရာဝန်ကြီးဦးတေစာထွတ်လိုင်းထွေးက RFA ကိုပြောပါရယ
်တရင်ချွတ်နဲ့အခုလိုမျိုးပွင့်လင်းရသည်မှာပေါ့အဲတနေ့ရက်နဲ့ချိန်စီစဉ်ထားတော့ပေါ့နောက်လာဖို့တဲ့အစီအစဉ်လည်းရှိတော့ပေါ့ဥစ္စာဒါဆိုရင်တရားချိန်ပြည့်ပြီးတော့ပထမချိန်တော့92ရောက်ဒုတိယချိန်91ရောက်အခုဆိုရင်ဒီတစ်ခေါက်ဆိုတရားတစ်ခေါက်ဆိုရင်နိုင်ငံအစိုးရအဖွဲ့တွေပူးပေါင်းပြီးတော့လုပ်တယ်ခဏဆိုင်ရာတွေရတယ်လုပ်ပြီးတော့တက်ဆိုင်ရာမျိုးနဲ့အကျွေးမှုတွေဒီစားကန်တွေရတယ်ကျူတော်တော်ဒီ995ရောက်တော့မှအခုဝင်လာလေဆိုပြည့်သွင်းမှာပေါ့
ဒီနေ့ကနေစပြီးနေရက်ပြန်လာကြတဲ့ဒုက္ခသည်တွေကကာယကံရှင်တွေကိုယ်တိုင်ကို RFA ကဆက်သွယ်ဖို့ကြိုးစားနေပေမဲ့လက်ရှိအချိန်ထိဆက်သွယ်လို့မရသေးပါဘူးစီးရင်တွေအရာထိုင်းနိုင်ငံကဒုက္ခသည်စခန်း၉ခုမှာရောက်ရှိနေကြတဲ့မြန်မာဒုက္ခသည်စုစုပေါင်း၃000000ရှိနေတယ်လို့သိရပါတယ်ရှင်